ဘကိုးဝင်းနေမီတာယုံဆရာတော်တနတ်နဲ့ပြစ်ခတ်ခံရပြီးပြန်လုံတော်မူပြီးရက်ပိုင်းအတွင်းမှာပဲမန္တလေးတိုင်းမြင်းချံမြို့အထက်ကားလမ်းမှာပရဟိတာဆောင်ရွက်နေတဲ့တန်ဃာတို့တပါးတနတ်နဲ့ပြစ်ခတ်ခံရပြီးပြန်လုံတော်မူသွားခဲ့ပါတယ်ဒီဖြစ်ရနှစ်ခုလုံးအတွက်စစ်ကောင်စီမှသာတာဝန်ရှိချောင်းပတ်တနိုင်ကုစနာခန်းဆောင်တပိတ်မောင်နေတဲ့ဦးဆောင်ဆရာတော်တပါးက BOA ကိုမိတ်ပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ဇွန်လ23ရက်တနင်္ဂနွေနေ့ညပိုင်းကမန္တလေးတိုင်းမြင်းချံမြို့နယ်မကြီးသမားကျေးရွာကမှမြက်ပုံညပရဟိတအသင်းလူမှုကွန်ရက်ကပြစ်ခတ်ခံရပြီးကားပေါ်ပါလာတဲ့စခမကျေးရွာဖုန်ကြီးကျောင်းကဆရာတော်တပါးပြန်လုံတော့မှုသွားပြီးတော့အရသာတူတရားရရှိခဲ့ပါတယ်အခုလိုပြစ်ခတ်ခံရတာဟာတရားဥပဒေဆိုင်အနာကဝင်းနမိတ်တာယုံဆရာတော်ကြီးပြစ်ခတ်ခံရပြီး9ရက်အကြာမန္တလေးတိုင်းထဲမှာနောက်ထပ်ဆရာတော်တပါးပြစ်ခတ်ခံရပြီးပြန်လုံတော့မှုခဲ့တာလည်းဖြစ်ပါတယ်စခမကြေးရွာကဆရာတော်ဟာလူနာကိုကားနဲ့ကိုယ်တိုင်မောင်းပြီးမြင်းကြံစီယုံကိုပို့ဆောင်ပြီးအပြန်မှာပြစ်ခတ်ခံရတာဖြစ်ပြီးတော့အဲ့ဒီနေရာဟာစစ်ကောင်စီလုံခြုံရေးတပ်တွေရှိနေတဲ့မြင်းကြံမြို့အစုံက18ရက်ွက်အနီးကမြို့ပတ်လာမှာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာအနီးမှာနေထိုင်တဲ့ဒေသခံတို့ကလည်းဖြစ်စဉ်ကိုအခုလို VOA ကိုရှင်းပြပါတယ်
။ဆရာတော်ကဒီလိုဒီနာချီလို့ကြားလို့သက်ခမပြီးပါဒီနာကို तू ကအပေါ်တရားနဲ့အတူဒီညာတီးအောင်ကို तू ကလိုက်ပူတာလိုက်ပူတယ်လို့လမ်းမှာအစ်တီးပြီးလည်းရှိတော့ဒီလိုဒီလိုသက်ခမပြီးဒီလိုဒီရဆက်လို့ကြားလို့ဆရာတော်ကပူတိုင်းတားမောင်းပြီးလိုက်ပူတာအဲ့ဒီအရင်ကလည်းသူကလူနာတွေကိုမန္တလေးတွေကိုဓာရီလို့ဆရာတော်ကပလိုက်ပြပုံနဲ့ပေါ်နေတဲ့ကြိုးတော့ပို့နေတာပို့နေတော့အဲ့ဒီညာကသူကလူနာရှိလို့ဆိုပြီးဆရာတော်ကနင်းနေတဲ့ကိုတော့ပို့ပြီးပြန်လာတဲ့အချိန်မှာသူကအချိန်လုံးလုံးကြီးကလုံးသွားပြီဆရာတော်ကကိုကိုလေးကလူတို့တားမောင်းပြီးပြန်လာတာနင်းနေတဲ့ကိုကနေပြီးတော့စက်ကမှပြီးသွားဘူးအပြန်အဲ့ဒီစစ်ကောင်စီနဲ့ဒီလိုဒီကိမဝတ်နေတဲ့နေရာကိုအဖြစ်သူကနေပြီးတော့ဆရာတော်ကိုကာမီပြီးပြီးတော့ပုံနဲ့တားတော့နီးမပုံတော့တယ်ဆရာတော်ကတော့အဲ့တော့သူကမတားမပြီးနေနေနေပုံမှန်ကြည့်ရတာမူးမူးနေတယ်သူကအဲ့ရတယ်ဒီမှာအဲဒီစီရောပြပါလို့ပြဖြစ်ပြနေတယ်သူကအဲ့ဒါလည်းပြရတော့လည်းပြလို့တော့မူးတယ်သူလည်းပါတယ်အဲ့အောင်မူးတောင်းသူတယ်အဲ့စက္ကမတောင်းလာကအောင်မူးတောင်းပြတဲ့လူတွေတန်ရရတယ်စာသူကြီးတက်ပေါ်ဝင်နေပြမြူနာတွေအဲ့လောက်ကြီးနင်းနီးပြတ်ပြတ်လည်းမီလုံးရဆုံးညာအဲ့ဒီနာဒီမှာရက်ပေါ်နေတဲ့အမီးဆုံးနေရာမှာနေရတော့အဲ့စစ်ပေါင်းစီပြုံးမှုတွေနဲ့ပြိုးစောကြီးပဲနေရတာ
စမခဆရာတော်ပြစ်ခတ်ခံရတဲ့နေရာအနီးမှာအရင်ကလည်းတောင်သာကျေးရွာကလူငယ်၅ဦးကိုစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပူတယ်လို့မြင်းကြံလူလူလှုပ်ရှားမှုကော်မတီရဲ့တာဝန်ရှိသူတို့က VOA ကိုခုလိုပြောပါတယ်
။အဲဒီလူပလန်နဲ့ဝန်ထဲချရဲမှာဒီမကြီးတဲ့ဒိုင်းချရဲမှာတခါမှဒီစီလှုပ်ရှားမှုမရှိဘူး။ဒါမှခုဖြစ်စဉ်ဖြစ်ခဲ့တဲ့နေရာမှာတော့ဒီခုနဒီကျမုံဝင်နေတဲ့မဘနောဒီပြင်းရစ်တဲ့ကနေဒီတော့တောင်းတာကအဲမဘနောတောင်းတာကလူငယ်ပိုင်းတွေကို၅ဦးကိုဖမ်းပြီးတော့တက်တာကခုဖြစ်စဉ်ဖြစ်တဲ့နေရာမှာပဲတက်ခဲ့ဘူးလားရှိတယ
်ဆမခကြေးရွာကဆရာတော်ပြစ်ခတ်ခံရလို့ပြန်လည်တော်မူခဲ့ရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့ PDF အကြမ်းဖက်သမားတွေပြစ်ခတ်လို့ပြန်လည်တော်မူတာလို့သတင်းထုတ်ပြန်ထားပါတယ်မန္တလေးတိုင်းထဲမှာရက်တက်တပတ်အတွင်းဆီအရော်နှစ်ပါးဖြစ်ခတ်ခံရပြီးပြန်လည်တော်မူရတာတွေဟာစစ်တပ်ကစစ်တီတော်ကျင်းဝန်အားနေတာကြောင့်ဖြစ်တယ်လို့တပည့်ရင်မြို့နယ်ကစစ်ကောင်စီကိုပတ္တနိကကုစနကန်ဆောင်တပိတ်မောက်တဲ့ဦးဆောင်ဆီအရော်တပတ်ကအခုလိုမိန့်ပါတယ်
။ဆီအရော်ကစစ်ကောင်ဆောင်မင်းအွန်လိုင်းတို့မှာဒီကတာဝန်ရှိတာပဲဗျ။ဘာကြောင့်လဲဆိုတဲ့အခါကျတော့သူတို့ကသူတို့ရဲ့လက်ပါတွေဒီစစ်သားတွေကိုတက်တွေကိုထိန်းချောင်းတဲ့နေရာမှာစစ်တီတော်ကျင်းဝန်တွေနဲ့အညီကျင်းကြောင်းဖို့လိုတာပေါ့ဗျာ။ဘာကြောင့်လဲဆိုတဲ့အခါကျတော့အဲ့ဒီဘိုင်းမှာတော်တော်ကြီးကိုအားနေနေတာတွေ့ရဗျာ။လက်တွေ့အဖြစ်လဲဘာကြောင့်လဲဆိုတော့ပြောတော့ညာဒေသတွေမှာစစ်ကြောင်းထိုးတဲ့အခါမှာတွေ့တဲ့ရွာဝင်နေအိမ်တွေမီးရှို့တယ်။အိမ်တွေဝင်တွေ့တဲ့ပစ္စည်းယူတယ်နောက်ဆုံးအဲလက်ဝတ်ရတနာတွေအပြင်သမိန်တို့ဟာမျိုးအစအမျိုးသမီး3000ကစအကုန်ယူတာဗျာ။အဲ့ကြောင့်ဆိုလိုတာကဒီစစ်တပ်ကအင်မတန်တရေညံ့နဲ့စစ်တပ်ဖြစ်နေပြီ။ပေါ်ဒီပုံရအင်မတန်ကိုထိုးရွားတဲ့စစ်တပ်ချင်းကြောင့်မို့အလွန်ညံ့တဲ့စစ်တပ်ပြီးတော့ကျိုးတင်နေတော်တော်လွှဲချော်နေတဲ့စစ်တပ်ဖြစ်နေတာပေါ့
ဒီတော့အတွင်းစကိုင်းတိုင်းတွေကတန်ဃာတော်တွေဟာဝင်းနမိတ်တာယုံဆရာတော်ပြစ်ခတ်ခံရပြီးပြန်လွန်တော်မူခဲ့ရတဲ့ဖြစ်အပေါ်မှာတာဝန်ရှိတဲ့စစ်ကောင်စီနဲ့ဗိုလ်ချုပ်မူကြီးမြအောင်လိန်ကိုပတ်တနိုင်ကုန်စနကန်ဆောင်တပိတ်မောင်းနေကြပါတယ်